ညညသောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFCA ရဲ့အဖွဲ့ဝင်တွေဖြစ်ကြတဲ့မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စစ်ရေးသဘောတူညီချက်စာချုပ် NCA မှာဒီကနေ့လက်မှတ်ရေးထိုးလိုက်ပါတယ်။ပြီးခဲ့တဲ့သမရဦးသိန်းစိန်အစိုးရလက်ထက်မှာကရင်မျိုးသားစီကုံ KNU အပါအဝင်အဖွဲ့၈ဖွဲ့လက်မှတ်ရေးထိုးပြီးတော့အခု NLD အစိုးရလက်ထက်မှာ၂ဖွဲ့ရေးထိုးတယ်ဆိုတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံး၁၀ဖွဲ့ NCA မှာလက်မှတ်ရေးထိုးပြီးဖြစ်ပါတယ်။ဒါပေမဲ့မြောက်ပိုင်းအဖွဲ့တွေတော့ကြံနေပါသေးတယ်။ဒါပေမဲ့အခုမွန်ပြည်သက်ပါတီနဲ့လာဟုအဖွဲ့တွေ NCA လက်မှတ်မှာရေးထိုးတာဟာငင်းချမ်းရေးလုပ်ငန်းစဉ်ရဲ့အရွေးတစ်ခုလို့မြင်တယ်လို့တီဘောမျိုးနယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရထွန်းကတုံ့တက်ပါတယ်
။အခုကတော့နည်းနည်းရှေ့တိုးလာတယ်လို့ကျွန်တော်တုံ့တက်တယ်။ပြစ်ခတ်ရက်ဆဲတာပေါ့တပြီလုံးနေပါပြစ်ခတ်ရက်ဆဲသွားတာမျိုးကတော့ဖြစ်နိုင်ပါတယ်။ဟို AA တို့ DNA တွေတို့ဒေတာတွေမှာတော့ကျွန်တော်သိမဖြစ်ဘူးပေါ့နော်။ KNA နဲ့အဲရက်သွားလို့ရှိရင်ဒီလူရအားဖြင့်တော့အော်တော်တော်များများရပ်သွားမယ်လို့ထင်တယ်အဲ AA တို့ DNA လေးတို့ကတော့တတ်မတော်ဘက်ကသဘောထားမပြင်သေးရေပေါ့မပြင်သေးသူကတော့ချွန်းတွေးတာကိုလက်ခံမှာမဟုတ်တဲ့အတွက်အဲ့ data တွေကတော့ဆက်ရှိနေလိမ့်မယ်အောင်မယ်လို့ထင်တယ်ချက်က KIA နဲ့နောက်ဆုံးတွေ့တာမှာတုတ်ပြီကဟိုကမကထလောက်ပြီးတော့တုတ်ပြီတဲမှာတွေ့ဖို့စီစဉ်ပေးတာပေါ့လေအဲ့ဒီမှာသတိထားမိတာတစ်ချက်က KIA က AA တို့ DNA လေးတို့MNDAA တို့တခြားအဖွဲ့တွေပါမဆိုတာမျိုးမပြောဘူးအဲ့ဒါသူတစ်ချက်လျှော့သွားတယ်ဆိုရဲအဲတဘောကိုမြင်ရတယ်ဆွနွေဝဲကတော့မအောင်မြင်ဘူးပေါ့လေအဲအရင်တုန်းကသူတို့ကဟိုအစုအဖွဲ့နဲ့ဆွနွေမယ်ဆိုတဲ့ဟာကိုတော့ဒီတစ်ခေါက်ပြောတာမကြားဘူးပေါ့နော်အဲ့ဒါသူကလျှော့သွားတာကိုတွေ့ရတယ်အဲ့တော့ UNFC အဖွဲ့ဝင်ဟောင်းနေတဲ့ကဒီမွန်ပြည်တဲ့လာဟုကဒီနေ့လက်မှတ်ထိုးတယ်ဆိုတဲ့အခါကျတော့ဒါသူတို့ဘက်ကNCO ထန့်ကျင်နေတဲ့အဖွဲ့တွေအနေနဲ့အားပြော့သွားတယ်လို့သုံးသပ်ရမှာပေါ့လေ
။အရေးလေးလာသုံးသပ်သူဒေါက်တာရေမျိုးသိန်းကတော့ NCA စာချုပ်မှာမွန်ပြည်တဲ့နဲ့လာဟုတို့ဒီကနေ့လက်မှတ်ရေးထိုးလိုက်တာဟာ NLD အစိုးရကဖော်ဆောင်နေတဲ့အငြင်းချင်းရေးလုပ်ငန်းစဉ်တွေအတွက်ရှစ်တလန်းတိုးတယ်လို့မြင်လို့ရပေမဲ့တနိုင်ငံလုံးအတိုင်းအတာအပြစ်ခတ်ရဲစဲရေးအငြင်းချင်းရေးဆိုတဲ့လုပ်ငန်းစဉ်တွေအားလုံးအပေါ်မှာခြုံကြည့်မယ်ဆိုရင်တော့တိုးတက်မှုကြီးတစ်ခုအနေနဲ့တော့သုံးသပ်လို့မရဘူးလို့သူရဲ့အမြင်ကိုပြောပြပါတယ်။
ဟုတ်တယ်ကဲငါတော့ဟိုမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့လက်ရှိပေါ့လေဆေးရည်ရတင်းမာမှုတွေဖြစ်နေတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာအပြစ်ခတ်တွေရပ်ဆဲနိုင်တယ်ဒီတိုက်ပွဲတွေဖြစ်နေတဲ့ကျွန်တော်တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဖြည့်ရောက်လို့ဖြစ်တဲ့တွဲဆုံဆွေးနွေးမှုတွေကိုလုပ်နိုင်မယ်ဆိုရင်တော့ဒါဟာဟိုစိတ်လှုပ်ရှားစရာကောင်းတဲ့တိုးတက်မှုလို့ပြောလို့ရပါတယ်အဲ့တော့လက်ရှိအခြေအနေမှာเนาะကျွန်တော်တို့အစိုးရနဲ့เนาะတက်မတော်အနေနဲ့တနိုင်ငံလုံးလွှမ်းခြုံနေပေါ့လေအပြစ်ခတ်ရစဲရေးကိုတစ်ဖက်သက်ထုတ်ပြန်ဖို့လိုအပ်နေတယ်လို့မြင်ပါတယ်အဲ့ဒီလိုထုတ်ပြန်ပြီးသွားပြီဆိုရင်ကျွန်တော်အမြင်အားဖြင့်တော့လက်မှတ်ထိုးတဲ့အဖွဲ့တွေနဲ့ရောလက်မှတ်မထိုးတဲ့အဖွဲ့တွေနဲ့ရောနိုင်ငံရေးအရတွဲဆုံဆွေးနွေးဖို့ဟာပို့ပြီးတော့အလားအလာကောင်းသွားနိုင်တယ်လို့မြင်ပါတယ
်ငင်းချင်းရေးလုပ်ငန်းစဉ်တွေအတွက်တရုတ်နိုင်ငံရဲ့အခန်းကဏ္ဍဟာအရေးကြီးတဲ့နေရာမှာလည်းရှိတယ်လို့ဒေါက်တာရေမျိုးသိန်းကထောက်ပြပါတယ
်ဒီလက်ရှိမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အပေါ်မှာတော့တရုတ်ရဲ့ပုံဝင်ပတ်သက်ပြီးတော့ညှိနှိုင်းဆောင်ရွက်နေမှုကတော့အရေးကြီးတယ်လို့ပြောလို့ရပါတယ်။အဲ့တော့လွန်ခဲ့တဲ့ဂျပန်ကကျွန်တော်တို့တပ်မတော်ကိုယ်စားလှယ်နဲ့ကျွန်တော်တို့ဒီမြောက်ပိုင်းအဖွဲ့ကကိုယ်စားလှယ်တွေဟာတရုတ်ပြည်မှာတွေ့ဆုံအောင်လည်းပဲဒီတရုတ်နိုင်ငံကချောင်းဝင်ဆောင်ရွက်ခဲ့တာကိုတွေ့ရပါတယ်။လက်ရှိအချိန်မှာလည်းကျွန်တော်တို့တရုတ်နိုင်ငံရဲ့အထူးကိုယ်စားလှယ်ဟာမြန်မာနိုင်ငံကိုရောက်နေပြီးတော့လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဖြည်းဖြည်းရောက်ရောက်ဝန်းရံပံ့ပိုးနေတဲ့အနေအထားမျိုးတော့ရှိပါတယ်။အဲ့ဒါမဲ့ကျွန်တော်အမြင်အားဖြင့်တော့တကယ်တမ်းတော့ဒီမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးစိန်ခေါ်မှုကိုအပြေရှာတဲ့နေရာမှာတော့အစိုးရတက်မတော်နဲ့လက်ရှိတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကြားမှာအကျိတ်နယ်ပေါ့လေပုံမှန်လေးလေးချီချီရောက်ရောက်တွဲဆုံဆွေးနွေးညှိနှိုင်းအပြေရှာမှုဟာပို့ပြီးတော့အရေးကြီးတယ်လို့မြင်ပါတယ်ဗ
ျတနိုင်ငံလုံးအတိုင်းအတာအရအပြစ်ခတ်ရဲစဲပြီးငြိမ်းချမ်းရေးရဖို့ဆိုတာဟာတက်မတော်ဘက်ကလက်ရောဖို့တွေလိုမယ်လို့မြင်ကြောင်းရှန်တိုင်းရင်းသားကောင်ဆောင်ဦးခွန်ထွန်းဦးကထောက်ပြပါတယ်အခုဆိုရင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ထဲမှာတိုက်ပွဲတွေဖြစ်နေတာမို့တိုင်းရင်းသားကောင်းဆောင်တွေနိုင်ငံရေးကောင်းဆောင်တွေနဲ့အတူတက်မတော်နဲ့အစိုးရတို့ကြားမှာပွင့်လင်းမြင်သာမှုရှိတဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုဖန်တီးနိုင်ဖို့လိုမယ်လို့လည်းထောက်ပြပါတယ်
။ကျွန်တော်အမြင်ကတော့ NLD အစိုးရလက်ထက်မှာလည်းရှမ်းနဲ့ကင်မြူတော့မမြင်ဘူး။တိုင်းသားတွေပါရကြတဲ့ဆိုတဲ့သိနေတာပဲ။ဟုတ်လားတက်မတော်ရဲ့တိုင်းပြည်တိုင်းသားတွေရဲ့အလူဇဝဲဝဲမှာမထိုင်ဘူးစကားပြောပြောတွေ့တော့မဖြစ်ဘူးကြ။ပြောလို့ရှိတော့လေကြေးရတော့စစ်ပါတယ်လေကြေးရမှာပေါ့ဘူးအခုဆိုလို့ရှိရင်တပ်တော်ကလည်းတော်တော်လေးကိုဟုတ်လားတဲဝယ်ပါလာပြီဟုတ်လားတပ်တော်ဘက်ကလည်းဒါအားတွေကိုဝယ်ပါလာပြီဆိုတော့ဒါအားလုံးကတော့ဟိုလက်နက်ကိုစီကိုင်ပြီးတော့ဆောက်နေတဲ့သဘောမျိုးပဲရှိနေတယ်ဆိုတော့ကျွန်တော်ပြောချင်ပါတယ်လေကြေးဆိုလို့ဒါကတော့ ဝဲဝဲမှာထိုင်ပြီးစကားပြောတာအကောင်းဆုံးပဲဒီတိုင်းကသွားမယ်ဆိုတော့ဒါတိုက်ပြန်ဒါလည်းဒါတော့ပေါ့ဗျာ
ငင်းချမ်းကြီးအတွက်အားလုံးပါဝင်တဲ့ဇပွဲဝိုင်းမဖြစ်လာသေးတာဘာကြောင့်ပါလဲမြမရေးလေးလာတုံးသက်သူဒေါက်တာရံမျိုးသိရဲ့ထောက်ပြချက်ကတော့
ဒီအစိုးရရဲ့ဒီငင်းချမ်းကြီးကော်မရှင်နောက်ပြီးတော့ဒီ NRPC ဒီ institution တွေဟာဟိုအားကောင်းတင်းတော့အားမကောင်းဘူးလို့မြင်ပါတယ်နောက်ပြီးတော့လက်ရှိအစိုးရအနေနဲ့ပေါ့လေဒီမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ဒီတွဲဆောင်ဆွေးနွေးတဲ့အပိုင်းဟာအင်ပတန်မှအားနည်းတာကိုတွေ့ရပါတယ်။အစိုးရနဲ့တပ်မတော်အနေနဲ့เนาะဟိုဥဆောင်ဥရွက်ပြုတ်ပြီးတော့အမြင်သဘောထားတူတည်ဖြစ်စေမတူတည်ဖြစ်စေပြန်လည်ယုံကြည်မှုပြန်လည်နားလည်မှုကိုတည်ဆောက်နိုင်ပြီးတော့ဟိုငင်းငင်းရေးအတွက်ပုံမှန်ဖြစ်အောင်လုပ်ဖြစ်တဲ့ဖြစ်ရှင်းမှုတစ်ခုစီကိုဦးတည်နိုင်မှာဖြစ်ပါတယ်။
ဒါကတော့တနင်္ဂနွေလုံးအတိုင်းတာရပြည်ခတ်ရဲစေရင်ငင်းချင်းရေးလုပ်ငန်းစဉ်အလားအလာတွေပေါ်တုံးသက်ချက်တချို့ကိုနားဆင်ခဲ့ရတာပါရှင်။ဒီကနေ့နေပြီးတော့မှပြုလုပ်တဲ့ NCA လက်မှတ်ရေးထိုးပွဲမှာတော့နိုင်ငံတော်အတိုင်းအမြံကံပုဂ္ဂိုလ်တော်ဆန်းစုကြည်ကတိုင်းရင်းသားအဖွဲ့တွေအနေနဲ့အခွင့်အရေးကိုအလတ်ဟတ်တ်မဖြစ်ပဲရှေ့ကိုတိုးကြဖို့နဲ့ရှေ့တလန်းတိုးဖို့ကိုလည်းမစိုးရိမ်ကြဖို့ကိုတိုက်တွန်းပြောဆိုသွားပါတယ်။နိုင်ငံမှာနှစ်ပေါင်းများစွာပျောက်ဆုံးနေတဲ့အမျိုးသားညီညွတ်ရေးကိုတည်ဆောက်ကြဖို့နဲ့အတူ21ရာစုပင်လုံးနီလာကန်ဆွဲလန်းချောင်းကနေပြီးဘလို့အခက်ခဲနဲ့စိန်ခေါ်မှုတွေရှိပါစေဖက်ဒရယ်ဆွဲပန်းနိုင်ကိုမရောက်ရောက်အောင်သွားမယ်လို့လည်းထည့်သွင်းပြောကြားသွားပါတယ်ရှင်။